ုံးသင်းခဏဟုမြန်မာနိုင်ငံမှာသိအရေးကြီးတဲ့ NLD နဲ့စစ်တပ်တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ရက်ဖက်စစ်ဘက်ဆက်ဆံရေးအခြေအနေဘလောက်တိုးတက်ကောင်းမွန်လာသလဲအထူးသဖြင့်ပြီးခဲ့တဲ့2018ခုနှစ်အတွင်းစစ်ဘက်ရက်ဖက်ဆက်ဆံရေးတိုးတက်မှုအခြေအနေကိုသုံးသပ်ဆွေးနွေးတာဖြစ်ပါတယ်အကြမ်းင်းပြောမယ်ဆိုရင် NLD အစိုးရရွေးကောက်ပွဲနိုင်ပြီးတက်လာကြတဲ့က2008ဖွဲ့စည်းပုံအရစစ်တပ်ကိုအာဏာတွေပူပေးထားတဲ့ဒီဟာအလုပ်ဖြစ်လိမ့်မယ်ထင်ပြီးတော့သူကလည်းလက်ခံတယ်လို့ဆိုပါတယ်ဒါပေမဲ့တကယ်တမ်းလှုပ်လာတဲ့အခါမှာအဲ့အလုံးမဖြစ်ဘူးဆိုတော့ NLD ဘက်ကပုဂ္ဂိုလ်တွေကကျွန်တော်ကိုပြောပြပါတယ်2018ခုနှစ်အတွင်းမှာစစ်တပ်နဲ့အရဖက်ဆက်ဆံရေးအခြေအနေတိုးတက်မှုရှိလာတယ်လို့ပြောမလားအရင်တိုင်းလည်းပြောမလားဆုတ်ယူသွားတယ်ပြောမလား
အခုဒီအရသာအစိုးရတက်လာတဲ့အခါကျတော့ဒီတက်မတော်အနေနဲ့အရင်ဒီလိုဆက်ဆံရေးမျိုးတစ်ခါမှမလုပ်ခဲ့ဘူးလေအဲ့ဒီခါကျတော့ဒီဆက်ဆံရေးမှာနှစ်ဖက်လုံးမှာတော့တန်လျာတွေရှိတဲ့နေရာနေပြီးတော့စခဲ့တာပါတဲ့ဒါပေမဲ့အစာပိုင်းမှာတော့ကောင်းလာမယ့်အလားအလာတချို့ကျွန်တော်တွေ့ကြရတယ်ပေါ့နော်အထူးသဖြင့်ဒီအရက်ဘက်ကအလားထိဆောင်ကောင်းဆောင်ဒေါက်တာဆူဂျီနဲ့ဒီတက်ဘက်ကထိဆောင်ကောင်းဆောင်ပုံကျုံမှုရင်းမဲရလို့ခြားတယ်မှာဒီပုံကိုရေးရပါဆရာဟိုဆက်ဆံရင်ကောင်းလာမယ်အလားအလာလေးဆက်ဆံခြင်းမှာတွေ့ရတယ်ဆရာဥပမာအာဇာနည်နေ့လိုမှမျိုးပေါ့နော်အာကာကျုံအနေနဲ့ဒီဒေါက်တာဆူဂျီရဲ့အယုံအလားတွားလဲခဲ့တဲ့ပုံစံမျိုးပေါ့ဒါပေမဲ့နောက်ပိုင်းမှာတကယ်အလုပ်လုပ်လာတဲ့ခါကျတဲ့ခါကျတော့ဆက်ဆံရတဖြည်းဖြည်းနဲ့ဒီနိစ္စမဲ့အစားပေါ့နော်ကျွန်တော်မြင်ရတော့ပို့ပြီးတော့ဒီနည်းနည်းကင်းကွာလာတဲ့သဘောမျိုးလေးပို့တွေ့ရပါတယ်ဆရာ
အဘာဖြစ်လို့အဲ့လိုကင်းကွာလာတဲ့သဘောတွေ့ရတယ်လဲကိုမင်းအကြောင်းရင်းကိုနည်းနည်းဆန်းစစ်ပါဦ
းအဓိကတော့အဲ့ဒီကြားထဲမှာဒီရှိလာခဲ့တဲ့အမြင်မတူမှုလေးတွေအဖို့ထစ်လေးလို့ပြောလို့ပါဆရာနော်ခုနကဒီရှိထားတဲ့ဟိုသံတရားတွေကမဖြောက်ဖဲနဲ့အဲပြန်ပြီးတော့ဟိုဟနီမွန်ပီရီယက်ကျော်တယ်လို့ပြောမှမသိဘူးဆရာဟိုဥပမာဆိုရင်ဒီငင်းချင်းနဲ့ပတ်သက်ပြီးတဲ့အနေနဲ့အမြဲတမ်းသူကဆွေးနွေးကြတာကဒေါက်ဆာစီတီအနေနဲ့တချို့ဒီဒိုင်းနာရီအခွင့်အရေးကိုလွယ်လွယ်ကူကူပဲပေးလိုက်ပြီးတော့အဲ့ဒါကဒီတိုက်ပြီးဟိုကျွယ်တဲ့ဘက်ကိုဥတီတော်နေမလားဆိုပြီးတော့သူတို့ဆွေးနွေးချက်ကအမြဲတမ်းရှိခဲ့ပါတယ်အဲ့တော့ဒီငင်းချင်းနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေမှာအစာပိုင်းမှာတော့ဒေါက်ဆာစီတီအနေနဲ့ဒီဒိုင်းနာအခွင့်အရေးကိုပေါ့နော်သူကတက်ကချင်းလို့ဟိုလွယ်လွယ်မပေးခဲ့တဲ့အနေအထားမျိုးတွေတွေ့ရတဲ့ခါမှာတော့တက်ကတချို့နေရာယုံကြည်မှုစားရတယ်ဒါပေမဲ့တကယ်လည်းခုနကဒီနောက်ပိုင်းအသေးစိတ်တွေရှင်းလာတဲ့အခါမျိုးဥပမာဆိုတော့ခုနောက်ဆုံးဖြစ်တဲ့အနေအထားဆိုရင်ဒီချမ်းပြည်နယ်မှာရှိတဲ့မြို့သားနိုင်ငံအစဉ်ဆွေးနွေးပွဲပေါ့ဆရာနော်အဲ့တော့အစိုးရအနေနဲ့ကတော့ဒီလိုဒီဟာအဲ့လေလေတော်လေးလုပ်ချင်တယ်ဒါပေမဲ့တမတော်ဘက်ကတော့စိတ်အမှုဆိုအရင်ကြည့်တယ်ဒီနိုင်ငံရေးရဒီချမ်းမြို့သားကြီးတက်လာလို့ရှိရင်ခွဲထွက်ရေးဘက်ကိုရောက်သွားမလားအဲ့အဲ့လိုမျိုးဖြစ်ပြီးတော့ဒီမြို့သားဆင်နိုင်ငံဆွေးနွေးပွဲတွေကိုချမ်းပြည်နယ်မှာကြည်ကြဲတဲ့မပေးတဲ့အနေအထားမျိုးပေါ့အဲ့လိုမျိုးဒီအရင်တန်းရစိတ်တရားပြန်ဝင်လာတဲ့အခါမှာဆက်ဆံရတဲ့စုံတရားပြန်ပြီးတော့နောက်ဆုတ်သွားတဲ့သဘောမျိုးတွေ့ရပါတယ်အထူးသဖြင့်တော့ကျွန်တော်မြင်တာ
အဲ့တော့တမတော်ဘက်ကစံတရားဟာဒေါန်ဆန်းစုကြည်အပေါ်မှာသာမကတကယ်တမ်းကျတော့ဒီစံတရားတိုင်းရင်းသားတွေအပေါ်မှာဖြစ်နေစံတရားပေါ့ဗျာသူကတိုင်းရင်းသားတွေကခွဲထွက်လိမ့်ဦးမယ်ဆိုရယ်ဆိုရင်ကအစဉ်အမြဲသူစီမရှိနေတယ်ဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ဆရာအာဒီတိုင်းရင်းသားတွေအပေါ်မှာလည်းပတ်သက်တယ်ဒီဒီမိုကရေစီစနစ်ပေါ့နော်ဘလောက်ထိဟိုသူတို့ယူဆတဲ့ဒီလုံခြုံရေးအတွက်ပေါ့နော်အာမကန်ကြပြေးနိုင်မလဲတည်ငြိမ်မှုတအာမကန်ကြပြေးနိုင်မလဲအဲ့ဒါကိုသူတို့အမြဲတမ်းကြည့်ပါတယ်ဆရာနှစ်ခုလုံးတွေ့ကြည့်တယ်လို့ပြောပါပါနော်တိုင်းနာရေးခွဲထွက်တာတွေတစ်ခုလည်းမဟုတ်ဘူးဥပမာဆိုလို့ရှိရင်ဒီဒီမိုကရေစီကြောင့်စဉ်းစားလိုက်တဲ့အခါမှာတမတော်အနေနဲ့ကဟိုးရင်ကုနုလက်ထက်ကပါလီမန်ဒီမိုကရေစီဆိုတာပြန်သတိရပါတယ်ဆရာအဲ့ဒီတော့ကဒီဥနုပါတီနှစ်ချက်ပွဲခဲ့တယ်အဲ့ဒါဒီတက်ကိုလည်းအပြိုင်ဆိုင်စီရင်ခဲ့ကြတယ်ရောက်ကပေါ်လေချင်ပါခဲ့ကြတယ်အော်ဆရာလေးအားလည်းအားလုံးသိပါတယ်အဲ့တော့အဲ့ဒီခါမှာဒီတိုင်းသားတွေလှူရှာမှုနဲ့တွဲလာတဲ့ခါမှာဒီ1962ပါပေါ့ကျွန်တော်ဒီအစီအစဉ်ကချင်းတို့ရှမ်းတို့စပြီးတော့ပြန်တိုက်လာတဲ့အခါမှာသူတို့ထင်တာကဒီပါတီအကွဲရောင်ဒီတိုင်းသားတွေရဲ့ခွဲထွက်ခွင့်ကိုပါဒီအချိန်ဒီကောင်တစ်ခုဖန်ပြီးပေးရပါဆရာရယ်အဲ့ဒီခါမှာတက်မလို့လေပွဲပြီးတော့တိုင်းပြည်လေပွဲမယ်ဆိုတော့အဲ့ဒီဆိုရင်ကြည့်ရရှိတယ်ဆရာ
ဟုတ်ကဲ့
အဲ့ဒီခါကျတော့ဒီဒီမိုကရေစီစနစ်မှာနာပါတီရဲ့တည်ငြိမ်မှုနဲ့ဒီတိုင်းသားရဲ့အဲဒီရေးရအောင်ပေါ့နော်နိုင်ငံရေးဖြည့်ဆင်းနိုင်မှုဘယ်လောက်အားကောင်းမလဲပေါ့အဲ့ဒါကိုသူတို့မြင်တဲ့သတင်းရရှိတယ်ဆရာ
ဟာသူတို့သူကသမိုင်းကိုအတိတ်ပဲဖွင့်ဆိုတာကို၌ကအရင်တုန်းကပုံစံအတိုင်းသူတို့အခုတုန်းကဗိုလ်ချုပ်ကြီးနေဝင်တက်လာပြီးနောက်မှာအတိတ်ပဲဖွင့်ဆိုခဲ့တဲ့အတိုင်းပဲသူတို့အဲ့ဒီအတိုင်းပဲမြင်နေရပေါ့မြန်မာနိုင်ငံသမိုင်းကို အတိတ်ပဲပြန်ဖွင့်တဲ့နေရာမှာလည်းပဲတကယ်တမ်းကျတော့ဒီမိုကရေစီဆိုရင်တော့ဗျာဒီမိုကရေစီဆိုတာအဲ့လိုကွဲတာပြဲတာတွေကတော့စိနေမှာပဲနိုင်ငံလိုက်မှာလည်းဖြစ်ကြတာပဲဒါပေမဲ့သူကသူပြည်လည်းမှုရသွားတာပဲတိုင်းရင်းသားတွေလည်းပဲဖက်ဒရယ်မှုကိုတင်ခဲ့ရတယ်အဲ့ဒီတော့ငါဆိုကြပါစို့အဲ့မှာလည်းခွဲထွက်မယ်ဆိုတာမပါပါဘူးဆိုတာအဲ့မှာပါခဲ့တဲ့လူတွေကလည်းတင်ရင်ငါတို့ခွဲထွက်ဖို့တော့မဟုတ်ဘူးအခု history ကပြန်ဆန်းစင်လဲခွဲထွက်ဖို့ကြိုးပမ်းမှုဆိုတာမဟုတ်ပါဘူးရမဲရှာပြီးတော့စစ်တပ်ကတက်ချင်လို့တမင်တကာလုတ်ခဲ့တယ်ဆိုတဲ့သဘောကိုများများတွေ့လာပါတယ်ဆိုတော့တမန်တော်ကပဲအဲ့ဒီကိုယ်ကအတိတ်ပဲဖွင့်ဆိုခဲ့တဲ့ဘောင်းတွင်းမှာပဲမြင်နေကြရပါတော့မြန်မာနိုင်ငံသမိုင်းက
အာကျွန်တော်မြင်ရတော့ဆရာအရင်ထက်ဆာလို့ရှိရင်တော့ယုံကြည်မှုဟိုအစားပိုင်းဒီဖက်ဒရယ်စနစ်ပေါ်မှာပေါ့နော်တိုင်းသားတွေမခွဲထွက်နိုင်ဘူးဆိုတာကိုနည်းနည်းလေးတော့ရလာတယ်ဆရာဒါပေမဲ့အပြည့်အဝတော့မရသေးဘူးပြောရမှာပေါ့နော်သူကစင်ဒီအရင်ဆိုရသမရဟောင်းဦးသိန်းစင်လက်ထက်တုန်းကဒီဖက်ဒရယ်စနစ်ကိုလက်ခံလိုက်တဲ့အပေါ်မှာဒီတပ်ဗကလည်းလိုက်လက်ခံပြီးတော့ပေါ့နော်ဒီဖက်ဒရယ်စနစ်ကိုသူတို့ကလည်းလာပြီးတော့တိုင်းသားပြည်သူတွေကပြေးရမယ်ဆိုတာသူတို့နားလည်လာတဲ့နေသားတော့ရှိတယ်ကြာလုံးဝအပြည့်ကြီးဖက်ဒရယ်စနစ်ကတိုင်းကြီးခွဲမယ်ဆိုတော့မရှိဘူးလုံးတော့ဘောနော်အရင်လိုမျိုးဒါပေမဲ့လက်တွေ့ချက်ရတဲ့ခါတလေမှာသူတို့ကဒီစိုးရင်လာချက်တွေရှိတော့ကြာတယ်အဲ့ဒီခါမှာသူအာမခံချက်တွေအရင်တောင်းတော့ဘောနော်ဥပမာဆိုလို့ရှိရင်ပြီးခဲ့တဲ့ဒီပင်လုံးမှာအဓိကဖြစ်ခဲ့တဲ့စေတနာကဒီတိုင်းနာတွေဘက်ကနေပြီးတော့ဟိုမခွဲထွက်ပါဘူးဆိုတဲ့ကတိကိုဘောနော်ဟာလာမပြီးတဲ့ခါမှာတက်ကဟာဒါဆိုခွဲထွက်မှာပဲဆိုပြီးတော့အဲ့လိုမျိုးအကြီးကျယ်တဲ့နေရာပြန်ကြီးသွားတယ်ကြာဒီကြရာဆင်းရဲပွဲတွေအချိန်ကောင်းများစွာပါလေတရားဝင်ရောတရားမဝင်ရောသူတို့ပြင်တော်ဆော့ဆူကျင်တဲ့ဒီအမရောအချိန်ပိုင်းကြာမှာသူတို့ကဘုကြုံမှုကြီးမရလာနေပေါ့နော်အဲပြည်လည်မှုရပြီးတော့အတိုင်းသားရင်းနေပါအဲနင်းနီးဆက်ဆက်ပေါ့ဒီတမရောနဲ့ရောအစိုးရနဲ့ရောဆင်းရဲပွဲတွေတုံးမှာပဲဒါတွေကပြေကျောက်သွားမယ်
တိုင်းသားတွေကလည်းခွဲထွက်ဖို့ဆိုတာတော့သူတို့မပြောဘူးဒါပေမဲ့မခွဲထွက်ပါဘူးဆိုရင်အမတ်ခံချက်ထူရမယ်ဆရာကိုညင်းတယ်လို့ထင်ဟုတ်ပါလား
ဟုတ်ပါတယ်မှန်ပါတယ်အဲ့ဒီအမတ်ခံချက်ကိုအာသူ့ဘုံမလို့တော့ဘူးနော်တိုင်းသားတွေစလာတာတော့ဒါကအရင်ဒီပါလာပြီးသားဖြစ်တယ်အဲ့ဒါကြောင့်မလို့ထပ်မလို့တော့ဘူးဒါပေမဲ့တက်မလို့လာလဲဆိုတော့စွန့်ချက်ကအမှအခြေဆုံးပဲဆရာအဲ့ဒါကိုပြည်လေသွားလို့ရှိရင်တော့ဒီ channel တိုင်းသားအခွင့်အရေးကိုဆက်ဟိုပြီးသွားဖို့ပေါ့ဥပမာဆိုလို့ရှိရင်ဒီ channel live ဖွင့်စီဝင်ရေးတာတွေပါလေတက်မလို့အစားသဘောတူရခဲ့တယ်လေနောက်ပိုင်းကျတော့တို့ပြန်ပြီးတော့ခုနဒီအမကပြန်မထိုးပြီးလို့ရှိရင်အဲ့ဒါဒါကိုလည်းသူတို့မပေးနိုင်ဘူးဆိုပြီးတော့ပြန်ဆုတ်သွားတဲ့သဘောရှိတယ်။ဟိုတစ်ဖက်ကလည်းတစ်ဖက်ကတောင်းဆိုတာတစုံပြားများတယ်လို့တိုင်းသားတွေခံစားရမှာပါ။အဲအဲ့လိုမျိုးမရတဲ့အခါမှာသူကစိတ်ရှိကပြန်ကြည့်သွားမယ်လို့ဆရာ
။ဒီလက်မှတ်ထိုးမဲ့ကိစ္စနဲ့ပတ်သက်လို့သဘောထားကွဲတယ်ဆိုရင်တော့ဗျာဒါကျွန်တော်အမြင်ပေါ့လေဒါတကယ်တမ်းကျတော့နှစ်ဖက်လုံးကပြည်လဲခြင်းနဲ့ဆိုရင်ဘာမှအရေးကြီးတဲ့ကိစ္စမဟုတ်ဘူးလက်မှတ်ထိုးတာမထိုးတာတိုင်းသားတွေဘက်ကလည်းဒါကိုကြည့်ကြလို့ပြီးတော့ issue တစ်ခုလို့ပြောညင်းနေကြမရှိသလိုဒီဘက်ကလည်းလက်မှတ်မထိုးရကောင်းလားဆိုပြီးတော့ပြောနေကြတော့မလိုတဲ့ကိစ္စကြတဲ့ကိစ္စတကယ်တမ်းကျတော့ကျွန်တော်ကတော့နှစ်ဖက်လုံးကိုပဲဒီကိစ္စမှာတော့နည်းနည်းအကဲဆက်လွန်းတယ်လို့ထင်တယ်ဗျာ
မှန်ပါတယ်ဆရာမှန်ပါတယ်ဆိုတနည်းအားဖြင့်နှစ်ဖက်လုံးမှာအရင်ကြည့်ခဲ့ကြတော့ဆရာအရင်တိုက်ခဲ့ရတဲ့ဘောကနေပြီးတော့ဟိုရန်သူနဲ့ဟိုဆက်ဆံရင်းမြောင်းနေကွာပြန်ပြီးတော့နှီးတဲ့ခါမှာဒီလိုတနည်းအားဖြင့်တော့ကျွန်တော်မြန်မာနှစ်ဖက်လုံးမှာတော့ရှိနေမှာပဲဟုတ်ပါတယ်ဒီရခိုင်ရေးဖြစ်လာတဲ့အချိန်မှာတော့ပို့ဆိုးသွားတယ်ဆရာအရင်ထက်၄-၅ဆလောက်ဆိုးသွားတယ်ကျွန်တော်များလေးရုပ်ရှင်မှုတွေကအထူးသဖြင့်ဒီအရက်ဘက်ကောင်းဆောင်နေတဲ့တက်ဘက်ကောင်းဆောင်နေအချားမှာတန်လျာတွေပါကြီးလာတယ်ဆရာ
ဆိုတော့အဲ့လိုရခိုင်အရေးဟာအခု NLD ကလည်းကြီးညာပြီးတာဟာအထုတ်ထားအနာကိုစင်ခေါ်တဲ့ကိစ္စဖြစ်တဲ့ဘာကြောင့်ဆိုတော့တလောကပဲသူတို့မင်းငုံပြောကြတာမှတွေးလိုက်ပါတယ်ဆိုတော့ဒီလောက်အရေးကြီးတဲ့ကိစ္စမှာသဘောမတူနိုင်ကြဘူးဆိုရင်ဒါအမီရက်ပြီးအမြဲကြီးရဲ့အချိန်တွေပေါ်ကြရတာသူတို့အဲ့ဒါကိုနှစ်ဖက်လုံးစဉ်းစားကြဘူးလားဗျာအဲ့တော့
အာဟိုဆင်းရဲပွဲတွေတော့လောက်တာတွေရှိတယ်ပေါ့နော်ကျွန်တော်တို့ကြားပါတယ်ဒါပေမဲ့ဒီဆင်းရဲပွဲတွေမှာတကယ်ကိုနှစ်ဖက်နားလည်မှုရနေတဲ့အနေအထားတစ်ခုကြည့်တော့မရသေးပဲနဲ့ဟလာဟိုသူ့ရဲ့ဒီကာကွယ်ရေးပိုင်းလူကြွေးပိုင်းသူ့လို့ဟလာကိုယ့်ရဲ့နိုင်ငံရေးပိုင်းကိုလို့အဲ့လိုမျိုးဒီခွဲပြီးတော့မြင်နေတဲ့အနေအထားမျိုးရှိတဲ့အခါမှာမကာကွယ်ရေးဟိုလုတ်တဲ့အခါမှာတချို့နော်ဟိုပြင်းပြင်းထန်ထန်လုံလုံချင်ချက်သွားလို့ရှင်လေဒီအစိုးရဘက်ကဟိုတနည်းအားရှိတာကဟာသမိတ်သက်သက်များအခုလိုသက်သက်များရှင်အောင်လုပ်လားအတက်မလို့ဘက်ကလည်းဆိုရင်ဒါကဟာသမိတ်သက်သက်များဒီတက်မလို့တခါချောင်းအစိုးရဘက်ကနေပြီးတော့အခုလိုဟလာနိုင်ငံတကာဖိအားတွေကိုမကာပေးဘူးလားအဲအဆရှိတဲ့ပြင်အဲ့လိုမျိုးတနည်းအားကြီးလာတာဆိုင်အဲ့တော့ဒီနေရာမှာတော့ကျွန်တော်မြင်အစိုးရအနေနဲ့လေဒီအတက်နိုင်ဆုံးပေါ့နော်ဒီနိုင်ငံတကာရဲ့ဒီဖိအားတွေကိုကျော်လွန်နိုင်အောင်ကာပေးကြတဲ့အများကြီးကျွန်တော်တွေ့ရပါတယ်အလားတူပဲတက်မလို့အနေနဲ့လေဒီဟိုထိတ်ကိန်းနိုင်တဲ့အပိုင်းတွေသူတို့လုပ်နေတယ်လို့တခါလေမှဒီအောက်ခြေမှာပြင်းပြထန်ထန်ဖြစ်တာတွေအပေါ်ကလည်းတည်နိုင်ခြင်းမှာတည်နိုင်မှာပါဆရာနော်ဒါပေမဲ့ဘာစီအချိန်မှာတော့ဒီစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့ဟိုအလုံးစုံဖြစ်သွားတာရှင်လည်းအရေးကြီးပုံစံမျိုးပေါ့နှစ်ဖက်ညှိနှိုင်းပြီးတော့နားလည်မှုရှိပြီးတော့လွတ်နိုင်တယ်ဆိုလို့ရှင်တော့ကျွန်တော်ထင်တယ်ခုနကသံသရာတွေကိုကျော်လွှားနိုင်ပါပဲဆရာဒါပေမဲ့တွေ့တာနည်းတယ်ဆရာ
တော့
ဒီထိတ်ကိန်းကောင်းဆောင်နေတဲ့တွေ့တာအရေးနည်းတယ်ကျွန်တော်များဘုံချမှုရင်းမြောင်းနိုင်တဲ့တော့ဆိုသူချင်းတယ်လေအဲ့ဒီဆက်ဆံရေးတည်ဆောက်နေလို့ရှင်တော့ကျွန်တော်ထင်တယ်
တခုကဝင်မင်းတောင်းဆန်းစုကြည်အနေနဲ့ဟိုစက်တင်ဘာမှာမင်းငုံးပြောတော့ကဟိုဒုက္ခတွေဟိုဘက်ကိုထွက်ပြေးနေရတယ်ဆိုတာဟာဒီစစ်တပ်ဘက်ကတပ်မတော်ဘက်ကဘာမှတိုက်တာခိုက်တာလည်းမရှိနေဘာကြောင့်ထွက်ပြေးနေရသလဲဘာညာပြောတဲ့နေရာမှာတော့ဒီကိစ္စမှာတော့သူဟာဒါစစ်တပ်ရဲ့ထိုးစစ်စစ်တပ်ရဲ့လုပ်ရက်ကိုကောက်ွယ်တဲ့သဘောမှန်တိုင်းပြောတာပဲဗျာအဲ့ဒီကိစ္စကတော့
အာဟိုအဲ့ဒီဘက်ကဟုတ်ပါတယ်ကျွန်တော်ကပြောလဲတော့ဆက်ကြည့်နေတဲ့နိုင်ငံတကာမှာအထက်နိုင်ဆုံးနော်ကာဖို့ကြိုးစားကြတာကိုကျွန်တော်တွေ့ရပါတယ်ဒါပေမဲ့တပ်မတော်ကလိုချင်တာကအဲ့ဒီထက်ပိုတဲ့အနေထားမျိုးတော့မျိုးကျွန်တော်သုံးသပ်မိရစရာဥပမာဒီဥရောပသမဂ္ဂဘက်ကနေပြီးတော့ဒါကဒီ ethnic cleansing ပေါ့နော်ဒီလူတွေတုံးဆက်ချက်မှုဖြစ်တယ်လို့ဆက်ဆဲတဲ့အချိန်မှာအစိုးရကိုဒါကိုစချင်းတုံ့ပြန်ပြီးတော့ဆန့်ကျင်တဲ့အကျင့်ကြံချက်မျိုးပေါ့နော်ထုတ်ပြန်တဲ့အနေထားမျိုးတွေရှိခဲ့တော့လည်းပဲသူအနေနဲ့ဟိုထုတ်ဖို့အချိန်နဲ့မပေးခဲ့တာကိုတွေ့ရပါတယ်ဆရာအဲအဲ့လိုမျိုးတွေတမယဖြစ်စေတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကိုဝင်းမျိုးပြောရဲတယောက်တင်းတဲ့ကိစ္စဒီညမှာအကြီးကြီးတကယ်တော့သူတို့နှစ်ယောက်ကတွေ့ခဲ့ရင်တမျိုးတမီပေါ့ဗျာနှိမ့်နှိုင်းပြီးတော့ဒီညချက်တစုံတရာထုတ်ဆိုင်ခဲ့ရတာပေါ့နော်
မှန်ပါတယ်လူချင်းတွေ့တဲ့ခါကျတော့တမယရည်အများကြီးညော့စေတော့ဆရာ